ဒေါင်ဆန်းစုကြည်ဟာဒီနေ့မနေ့ပိုင်းကပြင်မနာလယ်ဝေးနဲ့တက်ကုန်းမြို့တွေမှာပုံမှန်436ပြင်ဆင်ပေးဖို့ဟောပြောခဲ့တာဖြစ်တယ်လို့လက်ရှိဖွဲ့စည်းပုံပြင်ဆင်ရေးလူထုဟောပြောပွဲတွေဟာတရားဥပဒေဘောင်တွင်းကဆောင်ရွက်တာဖြစ်ကြောင်းရှင်းလင်းပြောကြားခဲ့ပါတယ်။လယ်ဝေးမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရုံးမှပြည်သူလူထုနဲ့တွေ့ဆုံစဉ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထက်ပြည်တွင်းငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ဖို့ကအဓိကကျတယ်လို့ပြောဆိုနေတာတွေဟာဖွဲ့စည်းပုံကိုမပြင်ကျင်လို့ပြောတာဖြစ်ကြောင်းအခုလို့ပြောခဲ့ပါဗျ။
အခုအချိန်မှာကျမတို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုတကယ်ဒီမိုကရေစီစံထုံးစံထားတဲ့ညီအောင်ကြိုးစားနေတဲ့အခါမှာစစ်မှန်တဲ့ဒီမိုကရေစီကိုမလိုချင်တဲ့သူတွေကဘယ်လိုပြောလဲဆိုတော့ပြောတာရတော့အများကြီးပေါ့နော်ဒီထက်မှတစ်ခုကပါလဲဆိုတော့အခုပြည်တွင်းငြိမ်းချမ်းရေးအတွက်ကြိုးစားဖို့ကအဓိကပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့ကနောက်ထားလို့ရပါတယ်ဆိုတော့အဲ့ဒါကတော့တကယ်တော့မပြင်ကျင်လို့ပြောတာဆိုတော့တင်းတင်းချာချာနားနယ်ပါလို့ကျမတို့ချင်လို့ရှိလို့ရှင်ချက်ချင်းပြတဲ့ကိစ္စပါမလုတ်ချင်ရင်တော့စင်ကြယ်စင်နဲ့စင်ရွက်တွေကတော့ရည်လို့ကိုမရအောင်လို့ပေါ်လာမှာဖြစ်ပါတယ်။ကျမတို့ပြည်သူကတည်တည်ချာချာနားလည်စေချင်တယ်။အခုကျမတို့လုံနေတဲ့လှုပ်ရှားမှုကဥပဒေပေါင်းအတွင်းကလှုပ်တာဖြစ်တယ်။ကျမတို့ဟာစုပ်ပူးမှုကိုလိုလားတာမဟုတ်ဘူး။နိုင်ငံကိုမတည်ငြိမ်အောင်လုပ်နိုင်တာမဟုတ်ဘူး
။ပုံမှန်436ပြင်ဆင်ပေးဖို့လက်မှတ်ရေးထိုးမှုတွေမှာပြည်သူလူထုပူးပေါင်းပါဝင်မှုအားကောင်းလာတဲ့အပေါ်တချို့ကစိုးရိမ်ကြပြီးတုံ့ပြန်မှုတွေပြင်းထန်လာတယ်လို့လယ်ဝင်းမြို့နယ်ကပြည်သူတွေနဲ့တွေ့ဆုံစဉ်တတိပေးစကားပြောခဲ့ပါတယ
်ပြည်သူလူထုရဲ့ခန္ဓာတွေပြည်သူလူတွေရဲ့စိတ်တွေကတော်တော်ထက်သန်လာတယ်ဆိုတာမြင်လာတာနဲ့အမျှတချို့တွေကတော်တော်ကိုစိုးရိမ်ကြီးလာပြီးတော့ပြန်လဲတုံ့ပြန်မှုတွေကအောက်တန်းကျကျလာတာကိုကျွန်မသတိထားမိတယ်ကြီးရဲလက်ခံနဲ့အောက်တန်းကျတဲ့ဤတွေနဲ့ပြည်သူကိုဆွဲဆောင်လာပြည်သူကိုစည်းရုံးလာဆိုတာတကယ်တော့ပြည်သူကိုစော်ကားလာတယ်ကျွန်တော်ရဲ့ပြည်သူပြည်သားတွေကအတွေ့အခေါ်အစ်စ်နိုင်လို့ဒီလိုအစ်စ်နိုင်တဲ့ဤတွေနဲ့ဒီလိုရရတယ်ဆိုပြီးတော့ရှင်းနေကြတာဖြစ်ပါလိမ့်မယ်
။ဒေါန်ဆန်းစုကြည်ကပုံမှန်436ပြင်ဆင်ပေးဖို့လက်မှတ်ရေးထိုးတာတွေကိုသဘောမတူပိုင်ခွင့်ရှိကြောင်းလည်းတက်ကုံးမျိုးနယ်ကပြည်သူတွေနဲ့တွေ့ဆုံစဉ်အခုလိုပြောခဲ့ပါဗျ။
36ကိုပြုပြင်ပြောင်းလဲရို့သဘောမတူပိုင်ခွင့်ရှိပါတယ်။လူတိုင်းလူတိုင်းဟာကိုယ်သဘောနဲ့ကိုယ်စိတ်ကနဲ့အဲကျွန်တော်ရဲ့ဒီမိုကရေစီဆိုတာလည်းအခြေခံဒါပဲ။လူတွေကကြောက်နေကြောက်မတူဘူးဆိုတာကျွန်တော်လက်ခံတာ။သောတော်များလည်းဒီဟာကိုစကြင်ကျင်လို့ရှင်တော့ကျွန်မကတခုတော့မေတ္တာရက်ခံပြရစီ။ဖြောင်းပြောင်းမမအစ်စ်မြင့်မြင့်နဲ့စကြင်ကြပါလို့ကျွန်တော်ပြောပြရစီ။မသုံးပါနဲ့။ငါပြောလိမ့်လဲလဲပြားတဲ့ကြီးရင်မသုံးပါနဲ့။ဖြောင်းပြောင်းမမနဲ့ဒီမိုကရေစီကြီးကြကြလေးတော့တို့ကတော့သဘောမတူဘူး။ဘာကြောင့်ဘာကြောင့်ဘာကြောင့်ဆိုပြီးတော့အချက်အလက်တွေကိုအမှန်ကန်တိုင်းတင်ပြပြီးတော့ဒီအောင်လို့ရှိရင်ဆန့်ကျင်လို့ရှိရင်ကျမတို့ဘာမှမပြောပါဘူး။လူတိုင်းကဆန့်ကျင်ပိုင်ခွင့်ရှိပါလေ။တို့တော့လည်းသဘောမတူတဲ့နေရာမှာတော့နည်းနည်းလေးတော့နိုင်ငံကြီးသားဆန်းဆန်းအချက်မြင့်မြင့်လေးလုပ်ကြပါလို့ကျမတို့လည်းမေတ္တာရပ်ခံကြပါတယ်။ရတဲ့စံကျင်တဲ့လူတွေကိုတုံ့ပြန်တဲ့နေရာမှာအစ်မင်းမြင်စံကျင်ဒေါ်လာနဲ့မတုံ့ပြန်ပါဘူး
။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကိုလွှတ်တော်အတွင်းကနေပြင်ဆင်ဖို့ကြိုးစားတဲ့အခါလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူလူထုရဲ့ဆန္ဒကိုမလိုက်ရောရင်ပြည်သူကိုယ်စားလှယ်အစ်စ်မမဟုတ်ဘူးလို့လည်းတက်ကုံးမျိုးနဲ့ဟောပြောပွဲမှာပြောပါဗျ။လွှတ်တ
ော်ကလေတကယ်ကိုပြည်သူကိုအားကိုးရတယ်လွှတ်တော်မျိုးဖြစ်စေခြင်းနဲ့အဲ့ဒါကြောင့်မလို့ဒီလွှတ်တော်အတွင်းကနေပြတော့ဒီဖွဲ့စည်းပုံအခြေခံဥပဒေ436ကိုကျမတို့ပြင်ကျင်တယ်ဒီတော့မှပဲကျမတို့ဟာကမ္ဘာအလယ်မှာတင့်တင့်တယ်တယ်နဲ့ရပ်နေနိုင်မှာကျမတို့ရွေးချယ်ကြင်မြောက်ထားပါတယ်လို့ဆိုတဲ့ကိုယ်စားလှယ်တွေကိုကျမတို့ရဲ့စံတရတွေနဲ့ကိုက်ညီအောင်လုပ်ဖို့ကျမတို့ဟာဒါထုတ်ဖို့ပြောပိုင်ခွင့်ရှိတယ်ဒါကျမတို့အခုစံတပြုပွဲဆိုတာဒါပဲပြည်သူလူထုရဲ့စံတကပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ပြည်သူလူထုကဘာဖြစ်စေချင်တာလဲဆိုတော့ကျမတို့ရဲ့ကိုယ်စားလှယ်တွေဖြစ်ရမယ်လွတ်တော်ကိုယ်စားလှယ်များသိအောင်လို့ပြည်သူလူထုကထုတ်ဖော်ပြဖို့ဖြစ်တယ်ဒီတော့ပြည်သူလူထုကနေရှင်းရှင်းလင်းလင်းဘာဖြစ်စေချင်ပါလဲဆိုတော့ထုတ်ဖော်ပြောပြီးမှမလိုက်ရောတဲ့ကိုယ်စားလှယ်တွေဆိုလို့ရှိရင်ဒါပြည်သူလူထုရဲ့ကိုယ်စားလှယ်အစ်အမှန်မဟုတ်ဘူးလို့ပဲကျမတို့ဒီလိုပဲပြောရမှာပဲ
ဒေါန်ဆန်းစုကြည်ဟာတက်ကုံးမြို့အသွားတနေရာမှာပုံမှန်436မပြင်ဖို့စိုင်းဘုတ်တွေကင်ဆောင်ပြီးစောင့်နေတဲ့သူတွေအထက်ကအသက်80ကျော်အရွယ်ရှိသူတဦးနဲ့စကားပြောခဲ့ပါဗျ။အဲ့ဒီဆန္ဒပြသူကဒေါန်ဆန်းစုကြည်ဟာတိုင်းပြည်ကိုမတည်ငြိမ်အောင်လုပ်နေတာဖြစ်ကြောင်းစသဖြင့် ဖွဲ့စည်းပုံပြင်ဆင်ရေးနဲ့မသက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားပြောခဲ့ပါတယ်။နောက်ပိုင်းမှာသူဘာကြောင့်မပြင်ကျင်တယ်လဲဆိုတာကိုရေးသားထားတဲ့စာရွက်ကိုလည်းဒေါအောင်ဆန်းစုကြည်ထံပေးခဲ့ပါတယ်ခင်ဗျာ။